မြန်မာနိုင်ငံအနှံ့မှာမနီးကဆရာနာရှင်ဆန့်ကျင်ရေးဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့ကအကြမ်းဖက်ပစ်ခတ်မှုတွေရှိခဲ့တဲ့အတွက်တေဆုံးသူတွေအများပြားရှိခဲ့ပါတယ်။တဝဲမြို့မှာတော့မနီးကကြီးအစ်စ်နဲ့ပစ်ခတ်ရပြီးရဲတွေဖမ်းဆီးသွားတဲ့အမျိုးသားတေဆုံးမှုအတွက်ဒီကနေ့ညနေမှာအထိုင်းအမှတ်ပြုလုပ်ခဲ့ပါတယ်။တဝဲမှာမနီးကလုံခြုံရေးတပ်ဖွဲ့ကပစ်ခတ်မှုကြောင့်တေဆုံးသူ5ဦးရှိခဲ့ပေမဲ့ဒီကနေ့မှာဆက်လက်ဆန္ဒပြနေကြဆဲဖြစ်ပြီးတော့ဒီကနေ့ဆန္ဒဖော်ထုတ်မှုမှာလုံခြုံရေးတပ်ဖွဲ့တွေရဲ့တားဆီးမှုတွေရှိခဲ့တဲ့အကြောင်းကိုတံသားသပိတ်ခေါင်းဆောင်တဦးကအခုလိုပြောပါတယ်။
မနေ့ပိုင်းမှာဒီအရင်နေ့တွေကလိုမျိုးလူစုလူဝေးအများကြီးနဲ့ဒီဆန္ဒပြတာမျိုးမလုပ်တော့ပါနဲ့လူနည်းနည်းနဲ့စကြောင်းတိုးကြောင်းခွဲပြီးတော့ order line ဆုံကြီးကိုပြန်လာပြီးတော့ကျွန်တော်မနေ့ကဒီ order line ဆုံကြီးမှာစဆုံးသွားတဲ့သူတယောက်ရှိတယ်။မနေ့ကတော့ရောထဲကတယောက်ပေါ့စကြောင်းတစ်ကြောင်းစင်းစင်းလာပြီးတော့လွတ်တူပတ်ခွေချတာတို့သူ့ကိုအလေးပြုတာတို့ဘာတို့ကိုလုပ်တယ်ဒီရတဖက်ကလည်းအားအများအများနဲ့အဲ့လိုညီကားတွေဒီကုန်းချခွန်းနဲ့လက်နဲ့တွေပေါ့နော်အဲ့လိုမျိုးကန်ပြီးတော့ဒီဟာလာပြီးလိုက်တာရှိတယ်။လူတွေကဒီ order ကြီးလမ်းဆုံးမှာတော့ဒီ effect ဒီကကနေပြီးတော့ဟိုခါလာခါနေပြီးတော့ဝိုင်းပြီးတော့ဌာနပြနေတဲ့အနေထားတွေမှာတော့ရှိတယ်။စကြောင်းတွေကတော့ခဏလောက်လာပြီးတော့အလေးပြုပြီးတော့မှသူတို့ဒီတက်ဆိုင်ရာလမ်းကြောင်းတွေကိုပြန်ထွက်သွားကြတာပေါ့နော်။
တဝဲမြို့မှာဒီကနေ့ညနေမှာရက်ကွက်အလိုက်ကိုရက်ကွက်ထဲကနေစုစည်းဆန္ဒပြခဲ့ကြပါတယ်။ဘိမ့်မှာတော့ဒီကနေ့ဆန္ဒပြတာမှာကြုံတွေ့ရတဲ့အခြေအနေကိုဆန္ဒပြပွဲမှာပါဝင်သူတဦးကအခုလိုပြောပါတယ်။
ဒီနေ့တော့ဟိုပါပေါ့ဟိုပါတပိတ်စစ်ကြောင်းအကြီးတွေတော့မရှိဘူးဒါပေမဲ့တော်တော်များလည်းဒီအစုအဖွဲ့လိုက်စစ်ကြောင်းအပေးဆိုတအားလည်းမသိဘူးဗျာဟိုအနေတော်တွေပေါ့အဲတော့တောက်လျှောက်ဒီတမျိုးလုံးနည်းနည်းကိုဖြစ်သွားတယ်အဲပြီးတော့တချို့တွေကတော့ကိုယ်ရက်ရွာထဲမှာကိုယ့်အကူဆန္ဒထုတ်ဖော်တဲ့အနေနဲ့အဲစာသားတွေကင်ပြီးတော့တချင်းတွေနဲ့ဗာနဲ့ပေါ့နော်ဟိုချွေးချော်တန်တွေချွေးချော်ပြီးလဲတာတွေလည်းတောက်လျှောက်ရှိပါတယ်အနေဆုံးမရှိဘူးဆိုတော့9နေရ8နေရလောက်မှာဖြစ်ပါတယ်အမနေ့ကတည်းကထောက်ချောက်ပေါ့ဒါပေမဲ့ဟိုမနေ့တော့ပစ်ခတ်မှုဖြစ်တဲ့ဒီဇာတိလေးတို့မျိုးသက်တို့ဖြစ်ပါတော့ဒီနေ့လည်းပစ်ခတ်မှုတက်ပြီးဖြစ်ပါတယ်ဖြစ်တဲ့ခါကျတော့ထိခိုက်နေတာလည်းဟာဒီအများကြီးဖြစ်တဲ့အပြင်အိမ်တွေပေါ်အထိကိုဟိုထပ်သေးတော့လိုက်ပြီးဟိုဖမ်းလို့ဟိုဖြစ်သွားတာမျိုးမဟုတ်ဘဲနဲ့ထပ်သေးတဲ့လူမဟုတ်ဘဲနဲ့မရှိတဲ့အိမ်တွေကိုပါတက်ပြီးတော့ရိုက်ဖြစ်သွားတယ်ပြီးတော့အတွင်းကပစ္စည်းတွေကိုဖြစ်စီသွားတာတွေစိုက်ကယ်တွေကားတွေကိုအိမ်ထဲမှာရှိတဲ့ဟာတွေကိုလည်းရိုက်ဖြစ်တာရိုက်ချိုးပစ်တာတွေဟိုတောက်လျှောက်ဖြစ်တယ်တောက်လျှောက်ဖြစ်တဲ့အပြင်အိမ်ထဲမှာရှိတဲ့ဒီတိုင်းဟိုဆန္ဒပြတဲ့လူလည်းမဟုတ်တဲ့လူတွေကိုလည်းပဲဟိုပါပေါ့ကိုထိလက်ရောက်ရိုက်နေတာတွေတောက်လျှောက်ပြင်းပြင်းထန်ထန်ဖြစ်တယ
်ဘိမ့်မြို့မှာမနေ့ကပြစ်ခတ်မှုကြောင့်တည်ဆုံးသူစီရင်ကိုအတိအကျအတိပြုလို့ရတာမရှိသေးဘူးလို့ဆိုပါတယ်မုံရွာမြို့မှာတော့ဒီကနေ့မှဆရာဝန်နဲ့ပရဟိတလူငယ်12ဦးဖမ်းဆီးခံခဲ့ရပါတယ်။ဒီကနေ့မုံရွာမှာဖြစ်ခဲ့တဲ့အခြေအနေကိုမုံရွာမြို့အရက်ဖက်အဖွဲ့အစည်းများပူးပေါင်းဆောင်ရွက်ရေးကော်မတီကကိုနေဦးကအခုလိုပြောပါတယ်
။တာစီဈေးမှာသူတို့တနတ်တစ်ချက်ဖောက်ပြီးတော့သူတို့လိုချင်တဲ့သူတို့ဈေးမြောင်းမှုလေးပဲဈေးတိုင်းမှာဈေးတိုင်းမှာဈေးမြောင်းတော့သူတို့လိုချင်တဲ့ဟာကိုတာစီဈေးမှာတနတ်တစ်ချက်ဖောက်ပြီးတော့ဝင်ပြီးတော့သူတို့လိုချင်တာတွေယူသွားတယ်ဗျာ။မောင်လေးတတိတွေဆိုတော့နောက်ကနေပြီးတော့အဲဒီနောက်ကျောင်းနေကျတော့အဆောက်လိုက်လာတယ်နောက်ကနေပြီးတော့ချိုခွေးမှုပေါ့နော်ချိုခွေးမှုလိုက်လာတော့ညာလေကျွန်တော်တို့ဖိတ်စစ်ကြောင်းကိုတိုက်ရိုက်မချိုခွေးရဲဘူးဗျကျွန်တော်တို့လမ်းအစ်စင်လမ်းအစ်စင်မှာလဲကျွန်တော်တို့တပိတ်စစ်ကြောင်းထော်သွားပြီးဆိုတော့လမ်းနေပြီးဒီကဖိတ်လမ်းနေပြီးဒီကဖိတ်ပေါ့နော်အဲ့လိုလုပ်တဲ့ချိန်မှာအဲ့လိုဆက်သွားတော့သူတို့လည်းအန်တာတော့ဖြစ်တယ်လိုက်ပါလာတာသူမလိုက်နိုင်ကြဘူးကွာအဲမှာသူ့ရဲ့အတွက်နောက်ကလိုက်လာတဲ့ဆရာဝန်ကြီးကားတွေကိုကျွန်တော်၆ခါလမ်းတနေရကြသူကမိသွားတယ်ကွာပြီးသွားပြီးတော့ဆရာဝန်ကြီးဖမ်းသွားလို့ကြားတယ
်ကလေးမျိုးကဒီကနေ့ဆန္ဒပြပွဲမှာလုံခြုံရေးတပ်ဖွဲ့ကမျက်ရည်ရိုးပုံ၃လုံးပစ်ပြီးတော့လူစုခွဲခဲ့တယ်လို့ပြည်သူ၂ယောက်ကိုဖမ်းဆီးသွားတယ်လို့ကလေးမျိုးဆန္ဒပြပွဲမှာပါဝင်သူတဦးကပြောပြပါတယ
်ဟုတ်ကဲ့တပည့်ကြောင့်သူခွဲရကြတော့ကျွန်တော်ကကျွန်တော်တို့သွားနေကြလမ်းကြောင်းရောင်းမနာတက်တာဖြစ်ပြလမ်းမှာကြီးပေါ်ပြန်ဖြစ်တဲ့အချိန်မှာသူကတပိတ်နောက်ကျောင်းကိုအောက်ဘက်ပိုင်းကိုသူကဂျားပြောက်ဝင်နေတာဟိုဂျားရဲဝင်နေတာဖြုတ်ခွင်းလိုက်တယ်ဗျသူကနှစ်ပိုင်းခွဲမှာနောက်ပိုင်းလေးအဲ့ဒါကြီးကသူကပြစ်တာလဲဆိုတော့သူတို့ဒီတက်တာရောင်းမနာတဲ့အချိန်သူတက်ခဲ့တဲ့လမ်းမပေါ်မှာကျေးဇူးပြုပါတယ်မလေးရသူတို့တက်သူတို့ကျွန်တော်တို့ဆန္ဒတော်တာတပိတ်ကျောင်းကိုသူကကားပေးလိုက်တဲ့အချိန်မှာအဲကားလာကာရမမယောက်ကိုပါတော့တာဗျအဲ့ဒါကြီးကကျွန်တော်တို့ကအဲကာရမမယောက်ကိုပြန်မြေပေးဖို့တောင်းဆိုရတဲ့အချိန်မှာသူတို့ကကျွန်တော်နဲ့ပြစ်တိုက်ပြေးတာပေါ့
ဖန်စီခံရတဲ့ကာသမား2ဦးကိုနှစ်လက်တနားီဝင်းကျင်လောက်မှာပြန်လှုပ်ပေးလိုက်တယ်လို့ဆန္ဒပြပွဲမှာပါဝင်သူတဦးကပြောပါရယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအာဏာရှင်ဆက်ညင်ရေးလှုပ်ရှားမှုတွေအတွင်မှာတည်ဆုံးသူဒဏ်ရာရသူတွေနဲ့ဖန်စီခံရသူတွေအများပြားရှိပါရယ်မြန်မာနိုင်ငံနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းရဲ့ထုတ်ပြန်ချက်အရအာဏာရှင်ဆက်ညင်ရေးလှုပ်ရှားမှုအတွင်မှာဒီကနေ့အထိဖန်စီခံရသူက981ယောက်ရှိတယ်လို့ဖော်ပြထားပါရယ်ရှင်ကျွန်မအင်တနာထွန်းမှာ